နေပြီးတော့မှဒီအလုသမာဝင်ကြီးဌာနနဲ့အလုသမာရေးဆောင်ရွက်ကြသူတွေတွေ့ဆုံလာကြတော့ဘာကိစ္စကိုအဓိကဆွေးနွေးကြရလဲရှင
်။ဒါတော့ဒီအနည်းဆုံးခချင်းငွေဥပဒေရပါတော့ပေါ်ဆောင်ရမယ်လုပ်ငန်းတွေဘက်ကအဓိကစားပြီးတော့ဟိုဆွေးနွေးတဲ့ဆွေးနွေးပွဲဖြစ်ပါရခင်ဗျာ
။ဆွေးနွေးပွဲကနေတဆင်ကြတော့ဟိုဒီအနည်းဆုံးလောက်ခလာစာနဲ့ပတ်သက်ပြီးတော့ဘလို့သဘောထားတူညီမှုတွေရခဲ့လဲရှင
်။ပထမဆုံးလုပ်ငန်းတွေကတော့ဒီစစ်တမ်းကောက်ခံမဲ့လုပ်ငန်းတွေပါခင်ဗျာ။မြို့နယ်ပေါင်း180မြို့နယ်ပေါ့နော်ဒီနေ့တိုင်းဆက်လို့မှရှိတယ်မြို့နယ်ပေါင်း180မြို့နယ်ကိုအခြေခံစာပေးလုပ်ငန်းပေါ့နော်ဆွေးစင်းတဲ့လုပ်ငန်းစတင်ပါတော့မယ်။အဲမြို့နယ်တစ်မြို့နယ်ကိုကျွန်တော်တို့ဒီစာပေးကောက်ခံမဲ့အဖွဲ့ပေါ့နော်ခုနှစ်ဦးသတ်မှတ်ထားပါတယ်။မြို့နယ်ပေါင်း180မြို့နယ်ကိုကျွန်တော်တို့နှစ်လအတွင်းမှာအခြေခံလူမှုဘဝစစ်တမ်းလာပြီးကောက်ခံမှာဖြစ်ပါတယ်ခင်ဗျာ။
အခြေခံလူမှုဘဝစစ်တမ်းမှာကြတော့ဘလို့အချက်တွေထည့်သွင်းပြီးတော့ကောက်ခံသွားမှာလဲရှင
်ဒီမှာကတော့တော်တော်လေးကိုပြည့်ပြည့်စုံစုံပေါ့နော်ဒီမှာအခြေခံဒီလူမှုဘဝမှာရှိတဲ့ဒီလက်ရှိဒီပုံစံတော့အခြေခံလူမှုဘဝကွန်ရက်တီတွေကိုအဓိကထားပြီးစစ်တမ်းကောက်ယူသွားမယ်လို့သိရပါတယ်ခင်ဗျာ
အဲ့ဒီစစ်တမ်းကနေပြီးတော့အ ਨੇ ဆုံးလောက်ခလာစာကိုသတ်မှတ်မှာလားဘလို့ပုံစံမျိုးလဲရှင်
ဒီမှာတော့အ ਨੇ ဆုံးလောက်ခလာစာကိုသတ်မှတ်ဖို့ကတော့ကျွန်တော်တို့ဒီလုတ်ရှင်လူကမာအဖွဲ့ရှိတယ်ပေါ့နော်လို့ရှိရင်လည်းဒီမှာအဖွဲ့ရှိနေတယ်ဒီညီလေးဆောင်ရွက်မှုနဲ့ဒီတက်လာမဲ့ဒီလောက်ခလာစာတံမှုသတ်မှတ်မှုကတော့ရေးပါပါတယ်နှစ်ဖက်ပေါ့နော်ဒီလူကမာတွေက level လက်ခံနိုင်တဲ့အခြေအနေတစ်ခုနောက်တစ်ခုကဒီလုပ်ငန်းရှင်တွေနေနေတဲ့လုပ်ငန်းလေပတ်မှုကိုဒါဟိုကြိုးရှိနေမဲ့ဒီဒုက္ခလာစာမျိုးပေါ့နော်ဒါကိုညှိနှိုင်းပြီးတော့ကျွန်တော်တို့ဆောင်ရွက်တော့မှာဖြစ်ပါလေခင်ဗျာ
ခြေကံလာစာကိုကြတော့အခုလက်ရှိလက်တလောပေါ့နော်ပြန်ပြတ်သတ်မှတ်ထားတာမျိုးရောသဘောတူညီထားတာမျိုးရောရှိလားရှင
်ခြေကံဒုက္ခလာစာကိုပေါ့နော်ဟိုဘယ်လိုစံနှုန်းမျိုးထားပြီးတော့ဘယ်လိုခြေကံအချက်ဒီပုံမှာထားပြီးတော့သတ်မှတ်မယ်ဆိုတဲ့အစားတွေကိုဒီပြန်ပြန်ကျွန်တော်တို့ဆွေးနွေးကြပါလေဟိုဒီရှင်းနေဝဲကတော့တောက်လျှောက်ကျွန်တော်တို့လာပါမယ်ဒီလူကမာစုဖွဲ့ရင်းနဲ့လည်းပဲတောက်လျှောက်ဆွေးနွေးတော့လို့ဒီပါလေကျွန်တော်တို့ညီကြီးလေးနဲ့ကဒါကျွန်တော်တို့20ရက်နေ့မှာလာလို့ကုန်တယ်လုံးခမပါတော့ဒီခမမှာဒါလိုမဖွဲ့စည်းနေဘူးတွေ့ပါမယ်တွေ့ပြီးတော့လူသမားတွေအတန်တွေကိုနားထောင်ပါမယ်အဲ့ဒီအစီအစဉ်တွေလည်းပဲဟိုတောက်ချောက်ဟိုအရှင်မဟုံမြင့်ပြီးတော့ဆက်လက်ဆောင်ရွက်မယ်ဆိုတော့သိရပါတယ
်ဟောအဲ့ဒါဆိုတော့လက်တလောအရာတော့ပေါ့နော်နှုံထားဘလောက်ဆိုပြီးသတ်မှတ်ထားတာမျိုးတော့မရှိသေးဘူးဆိုတဲ့သဘောပေါ့ရှင
်ဟုတ်ကဲ့လောလောဆယ်လို့သတ်မှတ်လို့မရဘူးခင်ဗျာ
ဒီအ ਨੇ ဆုံးလောက်ခလာစာကြတော့ပေါ့နော်ဟိုစက်မှုဆောင်တွေကအလုသမားတွေပဲလားဒီတခြားပုတ်ကလစ်ကအလုသမားတွေအတွက်ကောအ ਨੇ ဆုံးလောက်ခလာစာသတ်မှတ်မှာလားဘလို့အမျိုးအစားတွေခွဲခြားပြီးသတ်မှတ်သွားမှာလဲရှင
်အဲဟုတ်ကဲ့ခင်ဗျာဒီမှာပြပတ်မှာရှိတယ်ဒီကျွန်တော်တို့ဒီအလုသမားတွေပေါ့နော်အလုသမားတွေအလုံးကိုချုပ်ငုံနိုင်တဲ့အခြေအနေတစ်ခုပေါ့နော်လုပ်ငန်းအမျိုးအစားတွေလိုက်ပေါ့ဟိုကျွန်တော်တို့စစ်တမ်းကောက်ယူသွားမှာဖြစ်ပါတယ်လုပ်ငန်းအမျိုးအစားလိုက်ပေါ့နော်ဟုတ်ဒီကဏ္ဍဆောင်အောင်လို့ဒီမှာကျွန်တော်တို့ကဒီလောကမာကိုယ်စားလှယ်ဒီပေါ့နော်ဆွေးရှုံတဲ့ကဏ္ဍဒီမှာဆောက်လုပ်ရေးလုပ်သားတွေပါအောင်ပဲပေါ့နော်အခြားလုပ်ငန်းအလွာတိတိမှာရှိတယ်လုပ်ငန်းအမျိုးအစားအလွာတိတိမှာရှိတဲ့ဒီလောကမာတွေနဲ့တွေ့ဆုံပေးဖို့ကိုကျွန်တော်တို့အစီအစဉ်ပေးပါတယ်ဟိုညီဝေးမင်းနဲ့ကျွန်တော်တို့ညီဝေးမင်းနဲ့တွေ့ဖို့အစီအစဉ်ပေးတဲ့အခါမှာဒီလုပ်ငန်းကဏ္ဍအလိုက်ပေါ့နော်လုပ်ငန်းကဏ္ဍဆောင်အောင်ကျွန်တော်တို့ထိကြပေးပါတယ်ခင်ဗျဒီနည်းလုံးခချင်းငွေဥပဒေမှာတော့ဒီအစိုးရဝန်ထမ်းတွေမပါပါဘူးခင်ဗျဒီပုတ်ကလေးကလည်းဒီအခြားလုပ်ငန်းတွေပေါ့နော်ဒီလုပ်ငန်းတွေမှာပါဝင်မဲ့ဒီလုပ်သားတွေနဲ့ဝင်ကြီးကိုအဓိကခစ်ခစ်ပြီးတော့သူတို့ရဲ့အတန်တွေပေါ့နော်သူတို့ရဲ့အတန်တွေကိုဟိုတိုက်ရိုက်ကြားနိုင်အောင်လို့ဟုတ်ကဲ့အစီအစဉ်ပေးပါတယ်ခင်ဗျာ
ဒီလောက်ခလာစာတိုးပေးဖို့ဆိုပြီးတော့အလုသမားတွေဆန္ဒပြကြတာလည်းရှိတဲ့အခါကြတော့ပေါ့နော်ဒီကိစ္စတွေကိုဖြေရှင်းဖို့ရောဒီနေ့ဆွေးနွေးပွဲမှာအလုသမားဝင်ကြီးဌာနကတာဝန်ရှိသူတွေကပြောတာမျိုးတွေရောရှိပါလားရှင
်အားရှိပါလေခင်ဗျာရလဒ်တွေအလုံးကောင်းမှပါလေကလောဖြစ်သွားနေတဲ့ဒီနေဆုံးခကြီးငွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုပုံစင်းတို့ကလည်းပဲရုပ်ရည်မြင့်တက်လာတဲ့အခြေအနေတစ်ခုရှိနေပေါ့နော်အဲဒီအခြေအနေမှာဒါခြေကံပြည်သူလူထုမဟုတ်ဘူးဒီမှာသာကဖြစ်စေနိုင်မယ့်အခြေအနေတစ်ခုရှိဖို့တိုးမြင့်ပြီးဆောင်ရွက်သွားဖို့ဒါကျွန်တော်တို့ကြေကြေဆက်ဆက်ဆွေးနွေးကြရဲဟိုတိုင်းတော့မှုတွေလည်းပဲကျွန်တော်တို့လုပ်ပါတယ်လူမောင်းကြီးဌာနအနေနဲ့လည်းပဲဒါကိုအရှင်ဟုံမြင့်ပြီးဆောင်ရွက်ဖို့ကိုနော်ကျွန်တော်တို့ agreement ရပါတယ်ဒါတော့ကောင်းမွန်တဲ့အခြေအနေတစ်ခုကိုတက်ထမ်းနိုင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
အ ਨੇ ဆုံးလောက်ခလာစာကြတော့ဗောနော်ဘယ်တော့လောက်သတ်မှတ်နိုင်မယ့်အနေအထားမျိုးရှိလဲရှင
်အဲဆော်ဖီလုပ်ငန်းကတော့ကျွန်တော်တို့နလာအတွင်းမှာပြီးလို့ဖို့ဝန်ကြီးဌာနကသူတို့ရဲ့ program တွေကိုကျွန်တော်တို့ကိုထုတ်ပြပါတယ်ဒါလည်းပဲကျွန်တော်တို့ပြုစုပါတယ်လွန်ကောင်းမွန်တဲ့အခြေအနေတစ်ခုပါဒီလုပ်ငန်းတွေပြီးမြောက်တဲ့အခါမှာတော့ဒီအ ਨੇ ဆုံးခပြေးငွေစံနှုန်းတစ်ခုပေါ့နော်ရဘူးတော့ဒီဝန်ကြီးဌာနအနေနဲ့ဒီအတိရှိရှိနဲ့ဒါဆွန့်ပြရမယ့်အချိန်ပေါ့နော
်အငယ်အခုလို့ဖြေချပေးရကျေးဇူးများကြီးတင်ပါရှင
်ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါအားလုံးကျေးဇူးတင်ပါတယ်ခင်ဗျ